ပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကအသင်းအဖွဲ့ဆိုင်ရာဥပဒေမူကြမ်းကိုနိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်။အဲ့ဒီဥပဒေမူကြမ်းမှာပါတဲ့ပြစ်ဒဏ်တွေဟာအရက်ဖတ်လူမှုအဖွဲ့အစည်းတွေရပ်တည်ဖို့ခက်ခဲနိုင်တာကြောင့်ခုလိုလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ဒီနေ့နေပြည်တော်မှာမဆွေးနွေးခင်ပြီးခဲ့တဲ့ဩဂုတ်လ13ရက်နေ့ကရန်ကုန်နဲ့မန္တလေးမြို့တွေမှာအရက်ဖတ်လူမှုအဖွဲ့အစည်း100ကျော်စုပေါင်းပြီးအကြိုဆွေးနွေးမှုတွေလုပ်ခဲ့ကြပါသေးတယ်။လွှတ်တော်မှာဆွေးနွေးဖို့အတည်ပြုထားတဲ့အသင်းအဖွဲ့ဆိုင်ရာဥပဒေမူကြမ်းမှာပြစ်ဒဏ်တွေသတ်မှတ်ပြဋ္ဌာန်းတာတဲ့အရက်ဖတ်အဖွဲ့အစည်းတွေကိုအကာအကွယ်ပေးတဲ့ဥပဒေပြဋ္ဌာန်းချက်မျိုးတွေပါဝင်သင့်တယ်လို့ဒီနေ့ဆွေးနွေးဘက်ကိုတက်ရောက်ခဲ့တဲ့88မျိုးဆက်ပွင့်လင်းလူမှုအဖွဲ့အစည်းကဥက္ကူကူကြီးက RFA ကိုပြောပါတယ
်ဒီအရက်ဖတ်အဖွဲ့အစည်းတွေအားကောင်းအောင်လုံနိုင်ကြတဲ့အခြေအနေကိုပံ့ပိုးပေးတဲ့ဖန်တီးပေးတဲ့ဥပဒေမျိုးဖြစ်တဲ့နောက်တစ်ခုကအကာအကွယ်ပေးတဲ့ဥပဒေဆိုတာကျွန်တော်တို့ရှင်မှာမရှိသလောက်နေတယ်။ဒီအသင်းအဖွဲ့လုပ်နေတဲ့အဖွဲ့အစည်းတွေကိုအထောက်ပံ့ပေးတာအကာအကွယ်ပေးတာမျိုးကိုဥပဒေတွေမှာခိုင်ခိုင်မာမာပြဋ္ဌာန်းဖို့လိုတယ်ပေါ့။ဒီလိုအခွင့်အရေးတွေရမယ်လို့ဖော်ပြခြင်းအပြင်ဒီအဖွဲ့အစည်းတွေပေါ်မှာဘလို့နိုင်ငံတော်အကာအကွယ်စောင့်ရှောက်တွေပေးမယ်ဆိုတာမျိုးတွေပြောခြင်းအပြင်အခုမှမြေဆန်းခရံပြိုဆက်လုပ်တဲ့အဖွဲ့အစည်းတွေလည်းတစ်ပြေးပြေးနဲ့မှတ်ပုံတင်ခြင်းစိတ်ပေါက်လာအောင်ပေါ့။ဟိုရင့်ကျက်လာအောင်အားပေးတဲ့ဥပဒေမျိုးဖြစ်တဲ့ ਨੇ အဲ့ဒါလို့မဟုတ်ဘဲနဲ့သူကလာတဲ့ကပြစ်မှုပြစ်ဒဏ်များဆိုတဲ့ဟာဥပဒေဆိုရင်ပြစ်မှုပြစ်ဒဏ်ပါရမယ်ပေါ့ဆိုတော့အဲ့ဒီ concept ကြီးရောက်လွဲနေတယ်တကယ်က
ဒီဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်ကဆွေးနွေးတဲ့အဆင့်ထိမရောက်မလာအောင်အရက်ဖတ်လူမှုအဖွဲ့အစည်းတွေကအခုလိုကြိုတင်ဆွေးနွေးတာဖြစ်တယ်လို့ Gender and Independent အဖွဲ့ဒါရိုက်တာ Slide Isaac King က RFA ကိုပြောပါတယ
်ဥပဒေတရက်ကအရက်ဖတ်လူမှုအဖွဲ့အစည်းများရဲ့သဘောထားပါဝင်မှုဆွေးနွေးမှုညှိနှိုင်းအကြံပေးမှုမပါဘဲနဲ့လွှတ်တော်ဘက်ကနေတစ်ဖက်သက်ပေါ့နော်ဆုံးဖြတ်ပြီးတော့ပြဋ္ဌာန်းလိုက်မယ်ဆိုလို့ရှိရင်ဒီဥပဒေရဲ့တက်ရောက်မှုကိုအရင်ဆုံးတွေ့ကြုံခံစားရမယ်လို့အရက်ဖက်လူမှုအဖွဲ့အစည်းများဖြစ်တယ်ဆိုတော့မြန်မာနိုင်ငံလက်ရှိအနေအထားအရအရက်ဖက်လူမှုအဖွဲ့အစည်းများဟာအားကောင်းဖို့လိုတယ်နိုင်ငံတော်သမ္မတကြီးကလည်းအရက်ဖက်လူမှုအဖွဲ့အစည်းများအခန်းကဏ္ဍကိုအများကြီးပြောတယ်ပေါ့နော်ဆိုတော့ဒီလိုဖြစ်တဲ့အခါမှာတိုင်းပြည်ရဲ့လက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းပေါ်ဆောင်ရေးနော်ဟိုစည်းရုံးပေါင်းမှုပပျောက်ရေးအစရှိတဲ့ဒီဖြစ်စဉ်တွေသွားတဲ့အခါမှာအရက်ဖက်လူမှုအဖွဲ့အစည်းများရဲ့ပေါင်းမှုအသိအရေးကြီးတယ်နော
်ဒါအပြင်အသင်းအဖွဲ့ဆိုင်ရာဥပဒေမူကြမ်းဟာနိုင်ငံတော်သမ္မတပြောထားတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်အရက်ဖတ်လူမှုအဖွဲ့အစည်းတွေပူးပေါင်းပါဝင်ဖို့လိုတယ်ဆိုတဲ့အချက်နဲ့ကွဲလွဲနေတယ်လို့လောကသားရအဖွဲ့တာဝန်ခံဦးစောလာအောင်ကပြောပါတယ်
။နိုင်ငံတော်သမ္မတကြီးရဲ့မိန့်ငွန်းနေမှာပါရှိတဲ့နိုင်ငံတော်ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်များမှာအရက်ဖတ်အခြေခံလူမှုအသင်းအဖွဲ့များပူးပေါင်းပါဝင်ဆောင်ရွက်ကြရန်လို့ဆိုထားတဲ့စကားများနဲ့ဒီဥပဒေကြမ်းတွေကလုံးလုံးရလျားဖီလာဆန့်ကျင်ဖြစ်နေတယ်လို့ကျွန်တော်တို့ယုံကြည်တယ်ဆိုတော့အဲ့ဒါဒီဖီလာဆန့်ကျင်မှုအပေါ်မှာပြည်သူတွေအနေနဲ့တမန်တော်ကြီးရဲ့မိန့်ငွန်းတွေပေါ်မှာအယုံကြည်မဲ့သွားစေနိုင်ပါလေ
ဒီဥပဒေကြမ်းဟာ2008ဖွဲ့စည်းပုံမှာပြဋ္ဌာန်းထားတဲ့နိုင်ငံသားတွေရဲ့အခြေခံလွတ်လပ်ခွင့်ဆိုင်ရာအခွင့်အရေးတွေနဲ့လည်းဆန့်ကျင်ဘက်ဖြစ်နေတယ်လို့လည်းဝေဖန်နေကြပါတယ်ခင်ဗျာ